စစ်တွေအကျဉ်းတောင်မှာနှစ်ရှည်ထောင်တန်းချခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပုကိုအင်းစိန်အချင်းတောင်ကိုပြောင်းရွှေ့ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။ဦးညီပုကိုပြီးခဲ့တဲ့9လပိုင်းကလေးကရန်ကုန်အင်းစိန်တောင်ကိုပြောင်းရွှေ့ခဲ့ပြီးမြဲအဲ့ဒီအကြောင်းကိုမိသားစုတွေကသိမကြခင်ကမှပဲသိခဲ့ရတယ်လို့တမိဖြစ်သူဒေါ်ကြည်ကြည်ဦးက VOE ကိုအခုလိုပြောပြပါတယ်ရှင်။
ဟုတ်တယ်ဟိုကလေး9လပိုင်းလောက်ကပေါ့သူတို့အင်းစိန်ကိုပို့လိုက်တယ်ပို့လိုက်ပြီးတော့အဲ့ဒီမျက်စိခွဲစိတ်တယ်ပေါ့မျက်စိဆေးရုံမှာလေအဲမျက်စိအတွက်ပို့လာလားပေါ့အဲဟိုတစ်ချိန်နဲ့တစ်ခါတည်းပဲအပြီးဟိုဘယ်လိုပြောမလဲထောင်ပြောင်းလိုက်တာလားတော့အဲ့လိုတော့ပြည့်ကြကြတော့မပြီးဘူးပေါ့ဒါပေမဲ့ဒီလောလောဆယ်မှာတော့မျက်စိဒီခွဲဖို့အတွက်ပဲပို့တယ်လို့တော့ထင်တယ်ပေါ့အော်တပည့်တော်ပြောင်းတော့တော့ဟိုပြောင်းလိုက်တယ်ဆိုတော့အလိုမိသားစုအပြီးပေးတာတော့မရှိဘူးဒါမဲ့အလိုဖေးဖေးကနေပြီးတော့ဟိုသူအင်းစိန်ရောက်နေတယ်ဆိုတာလေးကိုစကားပါလိုက်လို့အလိုသိရတာပေါ့
လက်ရှိမှာတော့ဥညီပူဟာမျိုးလုံးခွဲစိတ်ခံထားရပြီးဖမ်းဆီးခံရကလေးကမိသားစုဝင်နေနဲ့တခါပဲတွေ့ခင်ရတယ်လို့လည်းတမိဖြစ်သူကပြောပါတယ်ပြီးခဲ့တဲ့ဇွန်လ16ရက်နေ့ကမျိုးလုံးခွဲစိတ်တဲ့အချိန်မှာစစ်ကောင်စီကပထမဆုံးအကြိမ်နဲ့ခဏတွေ့ခင်ပေးတာလို့လည်းပြောပါတယ်NLD အစိုးရလက်ထက်ရခိုင်ဝင်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဥညီပူဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရပြီးပုံမှန်၃ခုနဲ့ထောင်နဲ့၃နှစ်ချမှတ်ခံထားရတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အပါအဝင် NLD ထိပ်ပိုင်းခေါင်းဆောင်တွေ NLD အစိုးရဝင်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူအများအပြားကိုစစ်ကောင်စီကဖမ်းဆီးထောင်ချခဲ့တာပဲဖြစ်ပါတယ်ရှင်